မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်မစ်ယန်ဟီလီဟာမကြသေးခင်ကဖြစ်ပွားခဲ့တဲ့ပရိပက္ခတွေကြောင့်ညမထွက်ရအမိန့်ထုတ်ထားတဲ့မန္တလေးမြို့ကိုဒီကနေ့မှသွားရောက်ခဲ့ပါတယ်။မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံခဲ့တဲ့အပြင်ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့လည်းတွေ့ဆုံပြီးမကြသေးခင်ကဖြစ်ပျက်ခဲ့တဲ့ပရိပက္ခတွေကြောင့်မေးမြန်းသွားကြပါတယ်။ဒါ့အပြင်ပရိပက္ခဖြစ်ပွားတဲ့နေရာတွေကိုလည်းကိုယ်တိုင်သွားရောက်ခဲ့ပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုစီသူကပြောပြပေးမှာပါ။
ဟုတ်ကဲ့ပါကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့မှမြကျိနားမြို့ကနေမန္တလေးမြို့စီခီးဆက်ခဲ့ပါတယ်မြကျိနားအချင်းထောင်မှာအကျဉ်းသားတူနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မန္တလေးကိုခီးဆက်ခဲ့တာလည်းဖြစ်ပါတယ်မစ်ယန်ဟီလီရဲ့မန္တလေးမြို့ခီးစဉ်အကြောင်းအတူလိုက်ပါသွားတဲ့ရန်ကုန်မြို့ကုလသမဂ္ဂရုံးရဲ့ပြည်ညာရေးအရာရှိဦးဝေးဝင်းကအခုလိုပြောပါတယ
်ဒီနေ့ဟိုစားလေအခုပဲဒီဝန်ကြီးချုပ်နဲ့တွေ့ဝန်ကြီးချုပ်ကအဖွဲ့နဲ့တွေ့ရပြီးတော့ဒီရန်ကုန်ကြီးပေါ်ဆောင်ကြီးဟိုဘာသာတော်ဟောင်းသူကြီးကြီးပေါ်ဆောင်ကြီး
မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မှာမကြာသေးခင်ကဖြစ်ပွားခဲ့တဲ့ပြိပခ္ခတွေအရေးမေးမြန်းဆွေးနွေးခဲ့တယ်လို့သိရပါတယ်။ယခုလအစောပိုင်းမှာဖြစ်ပွားခဲ့တဲ့ပြိပခ္ခဖြစ်ပွားခဲ့ရာနေရာတွေကိုလည်းကိုရန်သွားရောက်လေ့လာခဲ့တယ်လို့ဦးရဲဝင်းကဆက်ပြောပါတယ
်။ဟုတ်တယ်။ဒီဟိုဆရာကြီးတို့ဒီအခင်ဖြစ်ပွားတဲ့နေရာတွေနောက်ပြီးတော့ဒီ
ညနေပိုင်းမှာတော့ဘာသာပေါင်းစုံကမန္တလေးမြို့ကန်တွေနဲ့ဖွဲ့စည်းထားတဲ့မန္တလေးမြို့ငြိမ်းချမ်းရေးထိန်းသိမ်းရေးအဖွဲ့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဗုဒ္ဓဘာသာအပါအဝင်အစ္စလာမ်ဘာသာဝင်တွေပါပါဝင်တဲ့ငြိမ်းချမ်းရေးအဖွဲ့နဲ့တွေ့ဆုံပြီးမကြာသေးခင်ကဖြစ်ပွားခဲ့တဲ့ပြိပခါနဲ့ပတ်သက်လို့လူ့အခွင့်အရေးကိုယ်စားလှယ်နဲ့တွေ့ဆုံပြောကြားခဲ့ကြောင်းတွေ့ဆုံပွဲမှာပါဝင်ခဲ့တဲ့အစ္စလာမ်သာသနာပရမတ်ထမိသားစုအဖွဲ့ခိုင်းချုပ်ဆရာတော်ဦးသိန်းဝင်းအောင်ကပြောပါတယ်။
ဒီတွေ့ဆုံတဲ့ဟာကိုကျွန်တော်တို့သတင်းထုတ်ပြန်ခြင်းမလုပ်ပါနဲ့ဆိုပြီးကျွန်တော်တို့ကို agreement ယူပါတယ်ကျွန်တော်လည်းမထုတ်ပြန်မဟုတ်လို့ပြောပါတယ်အားကြကျွန်တော်တို့ဖွဲ့ရတရားပြီးတဲ့ချိန်မှာမီဒီယာတွေကလည်းပြန်မဆောင်တော့ဘယ်လိုပြောမလဲဆိုတဲ့ချိန်မှာကျွန်တော်တို့ဒီအဖွဲ့ရဲ့ကျွန်တော်တို့ဒီအားလုံးသတင်းထုတ်ပြန်ရေးအဖွဲ့ကနေပါလို့ဆိုရင်ဒီလူ့ခွင့်ရေးအဖွဲ့နဲ့တွေ့တယ်မန္တလေးမြို့ဖြစ်စဉ်တွေအားလုံးကိုကျွန်တော်တို့အသေးစိတ်အားလုံးပြောလိုက်တယ်နော်ဘာသာပေါင်းစုရှိတော်အောင်နေပြောလိုက်တယ်အဲ့လိုပြောပြလိုက်တဲ့ချိန်မှာတို့ကတရားတွေကိုမှတ်သွားပါကြမှာတို့အစိုးရကိုလည်းတင်ပြပါမယ်နိုင်ငံတကာတို့ရဲ့အဖွဲ့အစည်းကိုလည်းတင်ပြပါမယ်ကျွန်တော်တို့အဖွဲ့နဲ့လည်းပူးပေါင်းပြီးဆောင်ရွက်ပါမယ်ဆိုပြီးပြောသွားပါမယ်
မန္တလေးမြို့မှာပြိပခါတွေထပ်မံမဖြစ်ပွားဖို့အတွက်အဓိကထားဆွေးနွေးပြောဆိုခဲ့ကြကြောင်းမန္တလေးမြို့ငြိမ်းချမ်းရေးထိန်းသိမ်းရေးကော်မတီဝင်ကိုဇာနီကအခုလိုပြောပါရစေ။
အဓိကကတော့ကျွန်တော်တို့မန္တလေးမှာဇူလိုင်တရနေ့ရဲ့ဖြစ်စဉ်ကိုကျွန်တော်တို့သိတာမြင်တာတွေကိုကျွန်တော်တို့ပြောပါရစေ။ပြီးလို့ရှိရင်ကျွန်တော်တို့မန္တလေးမှာအမြဲတမ်းငြိမ်းချမ်းရေးရဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်တို့ရဲ့လူမှုကြီးအသိဉာဏ်နော်ဒီလိုနဲ့ဒီလိုနဲ့ညီညီနဲ့ကျွန်တော်တို့ကာကွယ်တောင်းမယ်ဆိုတာကိုကျွန်တော်ပြောလိုက်ပါတယ်ဗျာ
အင်တာနက်မှာပြန့်နှံ့ခဲ့တဲ့သတင်းကြောင့်မန္တလေးမြို့မှာဇူလိုင်လ1ရက်နေ့ကစလို့ဖြစ်ပွားခဲ့တဲ့ဘာသာရေးအသွင်ဆောင်အကြမ်းဖက်ပြိပက္ခတွေမှာလူ2ဦးသေဆုံးခဲ့ပြီးတော့လူပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ပါတယ်။အစုဖွဲ့စုပူကြမ်းဖက်မှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်မန္တလေးတိုင်းအတွင်းကမြို့နယ်တချို့မှာပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။မစ်ယန်ဟီလီရဲ့မြန်မာပြည်ခီးစဉ်အတွင်းအင်းစင်ထောင်အပါဝင်ရခိုင်ပြည်နယ်ကချင်ပြည်နယ်တွေကိုလည်းတွားရောက်ခဲ့ပြီးတော့တပ်ဆိုင်ရာအစိုးရအဖွဲ့တွေအပြင်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်မစ်ယန်ဟီလီဟာမန္တလေးမြို့ကနေနေပြည်တော်ကခီးဆက်သွားပြီးဖြစ်ပါတယ်။နေပြည်တော်မှာတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်တချို့နဲ့လည်းတွေ့ဆုံသွားပွဲရှိတယ်လို့လည်းသိရပါပါတယ်ခင်ဗျာ။